လွန်ခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကလူမှုကွန်ရက် Facebook မှာတင်ထားတဲ့သတင်းတစ်ပုဒ်ဟာရန်ကုန်မြို့တော်ရဲ့အခြေအနေကိုမိပေါင်းထိုးပြသလိုဖြစ်နေပါတယ်။ဈေးမရောရလို့တတိပေးထားတဲ့ဆိုင်းဘုတ်ကြီးအောက်မှာစိန်ပြေနေပြေထိုင်းပြီးဈေးရောက်နေကြတဲ့အမျိုးသမီးတစုရဲ့ဓာတ်ပုံကိုရည်စရာသတင်းအဖြစ်ဖော်ပြထားပါတယ်။အတီလင်းပိတ်ပင်တားမြစ်ထားတာကိုအတီလင်းဖော်ပြထားဟာရန်ကုန်မြို့တော်ရဲ့ဓလေ့လူဖြစ်နေပုံရပါတယ်။အခုလိုလုံနိုင်ဖို့အတွက်စီပင်ဝန်ထမ်းကိုကျပ်9000ရဲကိုကျပ်3000ပေးရတယ်လို့ဒီတဲ့တွေကဝင်ခံပါတယ်အဖမ်းအစည်းတွေလုတော့မယ်ဆိုရင်သူတို့ကကြိုတင်အကြောင်းကြားတဲ့အတွေ့အသိခံရတာမျိုးမရှိဘူးလို့ပြောပါတယ်ဈေးရောက်မှဘဝရပ်တည်နိုင်သူနဲ့ငွေပေါ်ဝင်မှဘဝရပ်တည်နိုင်တဲ့အမှုတန်းတွေနားလည်မှုယူတဲ့အခါမှာအမိန့်ဥပဒေတွေမြောင်းတဲ့ရောက်ကုန်တဲ့ဥပမာဖြစ်ပါတယ်မဆရာကိကစားတဲ့အကျဉ်းဆုံးဖြစ်ပါတယ်ဆိုရှယ်လစ်ကမှာအစိုးရတိုက်ခန်းကိုကိုယ်ပိုင်ပစ္စည်းလိုအယောင်အဝယ်လုပ်တဲ့အကျင့်ဟာဒီကနေ့အထိရှင်သန်နေသေးပါပဲပြဋ္ဌာန်းထားတဲ့ဥပဒေတွေကိုနည်းမျိုးစုံသုံးပြီးချိုးဖျက်တာဟာမြန်မာနည်းမြန်မာဟာလို့ဖြစ်နေပါတယ
်နိုင်ငံတကာမျိုးတော်ကြီးတွေလိုတန်ရှင်းตาရလှပပြီးနေချင်းစပွဲဖြစ်လာအောင်ဆောင်ရွက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ရန်ကုန်မျိုးတော်စီပင်ตาရရေးဥပဒေဒစ်ကိုလွန်ခဲ့တဲ့ဩဂုတ်လကပြဋ္ဌာန်းပါတယ်ပညာရေးကာလ3လပြီးရင်ဥပဒေတစ်ကိုစတင်ကျင့်သုံးမယ်ဆိုတဲ့အတွက်ဒီဇင်ဘာကစပြီးအကောင့်ထဲပေါ်နေတဲ့သဘောဖြစ်ပါတယ်စီကမဲ့အမှိုက်စွန့်ပစ်မှုကွန်တရီထွေးမှုစီကမဲ့ဈေးရောက်မှုစတာတွေကိုထိတိရရောက်အေးအေးယူမဲ့ဥပဒေလို့ဆိုပါတယ်ဈေးရောက်မှုတတ်မှတ်ထားတဲ့နေရာကလွဲပြီးလမ်းဘေးမှာဈေးရောက်ရင်ဒဏ်ငွေ3သိန်းလမ်းပေါ်မှာကွန်တရီထွေးမှုနဲ့အငြိအကျေးစွန့်ပစ်မှုကိုကျပ်3000ကနေ5000အထိဒဏ်ရိုက်မယ်လို့ဥပဒေတစ်ကဆိုပါတယ်။ဒါပေမဲ့လက်တွေ့လုံနိုင်ပါမလားလို့တန်တရာဖြစ်နေကြပါတယ်
။စီပင်သားရဒီတန်တရာအဖွဲ့တွေဟာနိုင်ငံခြားမြို့တွေမှာလို့ပြည်သူစီကကောက်ခံရရှိတဲ့အခွန်ပန္တာငွေကိုအားကိုးနေတာမဟုတ်ဘဲလုပ်ငန်းလိုင်စင်ကြီးကိုအဓိကထားနေတာမို့ပြည်သူနဲ့ဆက်ဆံမှုမရှိတလောက်ဖြစ်နေတယ်လို့လက်ဂလန်မက်ဒေါ်နယ်နဲ့အာကာသိန်းတို့ရေးတဲ့စာရမ်းမှာဖော်ပြပါတယ်။ပြည်သူစီကရတဲ့အခွန်ငွေဟာနှဲပါနေပြီးအခွန်တိုးမြင့်တာကိုပြည်သူကလက်မခံတာကြောင့်ဘတ်ဂျက်နှဲပါရတယ်လို့ဆိုပါတယ်။ဒါကြောင့်ဝန်ဆောင်မှုအားနည်းနေတဲ့အတွက်ပြည်သူယုံကြည်မှုလည်းနှဲပါရပါတယ်။စီပင်ဘတ်ဂျက်တွေမှာပစ္စည်းကိုနှင်းလွန်းတာကိုသူတို့ကထောက်ပြပါတယ်။ရန်ကုန်မှာ6လတကြိမ်ပေးရတဲ့ပစ္စည်းကွန်ဟာလက်ဖက်ရည်တစ်ခွက်ဖို့တောင်မရှိဘူးလို့ဆိုပါတယ်။ပစ္စည်းကွန်စနစ်ကိုပြုပြင်ပြောင်းလဲဖို့အကြံပေးထားပါတယ်
။ရန်ကုန်စီပင်ဟာတည်ဆောက်မှုဝန်ဆောင်မှုအပန်းဖြေမှုနဲ့အခြားစီးပွားရေးလုပ်ငန်းကိုကြီးကြပ်ပါတယ်။ပစ္စည်းကွန်မီးကွန်ရေကွန်အမှိုက်ခွန်နဲ့အထွေထွေခွန်တွေကိုကောက်ခံပါတယ်။ဒါပေမဲ့လုပ်ငန်းလိုင်စင်ကွန်ဟာငွေအများဆုံးဖြစ်ပါတယ်။ဆိုင်ငန်းအငှားချတာမှုဆိုင်ငန်းတန်ရှင်ရေးဈေးတန်ရှင်လုံခြုံရေးစတာတွေကိုစီပင်ကတာဝန်ယူထားပါတယ်။ဈေးတည်းမှာပုံမှန်ရောင်းတဲ့ဈေးတွေရှိသလိုအစဉ်ပြေသလိုဝင်ရောင်းလို့ရှိတဲ့ဗျံကျဈေးတွေလည်းရှိပါတယ်။နေတိုင်းရောင်းတဲ့ဗျံကျဈေးတွေဟာတစ်လကျပ်1500နဲ့ဗျံကျကပ်ပြားဝေရပါတယ်။တခါတရံသာရောင်းတဲ့ဗျံကျဈေးတွေကတော့တစ်နေ့ကျပ်50ပေးရတဲ့ရွက်ဆုပ်ပြေစာဝယ်ပြီးရောင်းနိုင်ပါတယ်။ဒါကြောင့်ဈေးတွေနဲ့အစီပင်ဝန်ထမ်းအပေးယူလုပ်တာတွေအလွန်များပြားနေတာဖြစ်ပုံရပါတယ်။
အခွန်ငွေနှဲပါလို့ဝန်ဆောင်မှုနှဲပါရပါတယ်။ဝန်ဆောင်မှုနှဲပါလို့ပြည်သူယုံကြည်မှုနှဲပါရတယ်ဆိုတော့ဝယ်ရကိကထွက်နိုင်မှုဥပဒေပြဋ္ဌာန်းရုံနဲ့မပြီးပါဘူး။ဒါလို့ဖြစ်ရတာဟာအုပ်ချုပ်မှုဆိုင်ရာမူဝါဒအားနည်းမှုဖြစ်တယ်လို့ Lachlan McDonald နဲ့ Arthur Hain တို့ကဆိုပါတယ်။အင်ဂျင်အားလုံးကိုစရင်လုပ်ပြီးကွန်ပျူတာမှာသိမ်းဆည်းနိုင်တဲ့စနစ်ကိုသုံးရမယ်လို့ဆိုပါတယ်။ဒါမှအဆောက်အဦနဲ့မြေတံမှုပြောင်းလဲလာတဲ့အတိုင်းကောက်ခံနိုင်ပါလိမ့်မယ်။အခုတော့ကုန်ထုတ်လုပ်ငန်းတွေသာအခွန်ဆောင်ရပြီးနေထိုင်သူတွေကမဆောင်ရသလောက်ဖြစ်နေပါသေးတဲ့။လိုင်စင်ကြီးကောက်ခံပြီးစီပင်ရောင်းဝယ်ရရှာတာဟာရင်းနှီးမြုပ်နှံမှုကိုအဟံတားဖြစ်စေပြီးစားသုံးကုန်ဈေးနှုန်းကိုမြင့်မားစေတဲ့အတွက်စင်းရဲနွမ်းပါသူတွေကိုနစ်နာစေပါသေး။လိုင်စင်ကြီးကိုမြို့မှာသာသုံးတဲ့အတွက်ကျင်းလက်လူလူဟာအကျိုးမခံစားရပဲဈေးနှုန်းမြင့်တဲ့ဒဏ်ကိုခံနေရတယ်လို့ဆိုပါတယ်။နိုင်ငံများမှလို့ပြည်စင်ကူနဲ့ဆိုင်ကူကသာစနစ်တကျကောက်ခံနိုင်မယ်ဆိုရင်တိတာမြင်တာအချိန်မရွေးစစ်ဆေးနိုင်တာမို့စီပင်ဝန်ထမ်းနဲ့လုပ်ငန်းရှင်နားလည်မှုယူပြီးလုပ်နေကြတဲ့အဂတိလိုက်စားမှုတွေလည်း တပြေးပြေးမေးပါသွားနိုင်ပါတယ်ခင်ဗျာ။